ရှီးရီးယားနိုင်ငံအတွင်းအဖြစ်ခရဆဲရေးသဘောတူညီမှုဟာနှစ်လတက်တနာရှိသေးပေမဲ့လင်းလင်းမြင်းများမဲ့ပြည်ပြေဆပြူလာနေပါတယ်။ရှီးရီးယားအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့ကြိုးစားနေတဲ့အမေရိကန်နိုင်ငံဖို့အဆင်မပြေမှုတွေနဲ့တိုးပြီးတော့ရင်ဆိုင်လာနေရပါတယ်။ရှီးရီးယားနိုင်ငံစစ်ကမ်းမြို့ဖြစ်တဲ့လတ်တာကီယာနဲ့ဂိုရူတာအရှိဘက်အရာမှာအပြစ်ခရဆဲရေးတွန်းအားပေးဖို့အမေရိကန်နဲ့ရုရှားအရာရှိတွေဆွေးနွေးလုပ်ကိုင်နေကြသလိုပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရတိုဂျာဆွေးနွေးမှုတွေကလည်းအမေရိကန်တို့ကိုအကြိုက်ရိုက်စေပါတယ်အထူးကအဖြစ်ရုရှားတို့နဲ့လုပ်ကိုင်ရမှာအမေရိကန်တို့ဘက်ကဆက်တိုက်ဆိုသလိုအာထုတ်ချိုးဖောက်နေရတာဟာအစ်စ်ဆန်တော့မဟုတ်ပါဘူးလို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲအရာရှိကတောက်ကြားနေကပြောပါတယ်ဆီးရီးယားမြောက်ပိုင်းကအလက်ပိုမြို့အခြေအနေအတွက်တိတ်ကိုဆိုရင်းတဲ့အကြောင်းကိုလည်းအဲ့ဒီအရာရှိကထည့်သွင်းပြောသွားပါတယ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးမှုတွေဟာတကယ်ပဲအောင်မြင်မှုရှိသလားဆိုတာစောင့်ကြည့်ဖို့လိုပါသေးတယ်။ဒါပေမဲ့လည်းတွေ့ဆုံဆွေးနွေးတာကလွဲရင်ရုရှားတို့ဘက်ကဘာကိုမှစိတ်ဝင်စားဖို့မရဘူးဆိုတဲ့ထင်မြင်မှုတွေကလည်းရှိနေပါသေးတယ်။အစပိုင်းမှာတိုက်ခိုက်မှုတွေရပ်လိုက်ပေမဲ့လည်းဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့ပူးပေါင်းနေတဲ့ရုရှားတပ်တွေဟာအပြစ်ရသဘောတူညီမှုကိုချိုးဖောက်နေတယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိက VOA ကိုပြောပါရယ်။